ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကမြို့လေးမှာနေကလေးတင်းကြောင့်ပစ်ခတ်ထိုက်ခတ်ခံရပြီးကလေးငယ်24ယောက်အပါအဝင်လူ36ယောက်သေဆုံးခဲ့တဲ့တစ်နှစ်ပြည့်အောက်မွေးပွဲအခမ်းအနားကိုဒီကနေ့ကျင်းပပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနွန်ဘွာလာဖုန်ပြည်နယ်ဦးထိုင်းဆဝံမြို့ကလေးကနေကလေးတဲကြောင်တစ်ခုမှာကလေးငယ်တွေအချိန်မှာမူရစ်ဆေးဝါးနဲ့ယာဓုကဖယ်ရှားခံရတဲ့ရဲဝန်ထမ်းတယောက်ကတနတ်တီဓာတ်တွေနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။ထိုင်းနိုင်ငံတမိုင်းမှာအဆိုးဝါးဆုံးကလေးငယ်တွေအသက်ခံရတဲ့ဖြစ်ရဖြစ်ပြီးတိတ်ဆုံးသူတွေရဲ့မိဘဆွေမျိုးတွေအများစုပါဝင်တဲ့လူ200လောက်အောက်မွေပွဲအခမ်းအနားနဲ့ဆုတောင်းပွဲကိုတက်ရောက်ခဲ့ကြပါတယ်။နေကလေးတဲကြောင်တိုက်ခိုက်ခံရတဲ့ဖြစ်ရတနည်းပြကဏ္ဍမှာပဲပြီးခဲ့တဲ့အင်္ဂါနေ့ကဆီယံပါရာဂွန်ကုန်တိုက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသားအမျိုးသမီးတဦးနဲ့တရုတ်နိုင်ငံကခီးတဲ့တဦးသေဆုံးခဲ့တဲ့ဖြစ်ရပေါ်ပေါက်ခဲ့ပါတယ်။ကုန်တိုက်တွင်ပြစ်ခတ်မှုကိုအသက်16နှစ်အရွယ်လူငယ်တယောက်ကကျူးလွန်ခဲ့တာပါ။ထိုင်းဝန်ကြီးချုပ်တဲ့ဆရထာသာဗီစင်ကတော့တင်းနှက်ကန်ဆောင်မှုထိန်းချုပ်ရေးကိုတွန်းမြင့်လှုပ်ဆောင်သွားမယ်လို့ဂရီပေပြောဆိုထားပါတယ်ခင်ဗျ။